ိုင်းနိုင်ငံဗန်ကောက်မြို့မှာ26ချိန်မြောက်အာဆီယံဒေသလုံးကြီးဆွေးနွေးပွဲမကျင်းပခင်ရက်ပိုင်းအလိုမှာပဲမြောက်ကိုရီးယားနိုင်ငံကဒုံးမြင့်စနစ်တစ်ခုကိုစမ်းသပ်ပြစ်လွတ်ခဲ့ပါတယ်ဒီလိုစမ်းသပ်ပြစ်လွတ်တာဟာမြောက်ကိုရီးယားဆန်ရကုလသမဂ္ဂလုံးကြီးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်တယ်ဆိုပြီးတော့ကုလသမဂ္ဂလုံးကြီးကောင်စီကရှုတ်ချခဲ့ပါတယ်ဒါပေမဲ့အမေရိကန်ကတော့မြောက်ကိုရီးယားခေါင်းဆောင်ဟာသူ့ပေးထားတဲ့ကတိကိုမချိုးဖောက်ဘူးလို့လည်းပြောပါတယ်အပြည့်အစုံကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်
ERF လို့ခေါ်တဲ့အာဆီယံဒေသဆိုင်ရာလူမျိုးရေးဆွေးနွေးပွဲကိုထိုင်းနိုင်ငံဘန်ကောက်မြို့မှာအောက်တိုဘာလ2ရက်နေ့မှာမကျင်းပခင်ရက်ပိုင်းအလိုမှာပဲမြောက်ကိုရီးယားနိုင်ငံကဒုတိယစနစ်အတစ်စမ်းသပ်ဖောက်ခွဲမှုတွေပြုလုပ်ခဲ့ပါတယ်။ ERF အစည်းအဝေးမှာ American တောင်ကိုရီးယားနဲ့တူဂျပန်တို့ကိုရီးယားကျောက်ဆက်တည်ငြိမ်ရေးဆွေးနွေးပွဲတွေလည်းလုပ်နေဖို့ရှိပါတယ်။မြောက်ကိုရီးယားအနေနဲ့ ERF လူမျိုးရေးဆွေးနွေးပွဲမှာမြောက်ကိုရီးယားရဲ့စီရင်အားကိုထည့်သွင်းစဉ်းစားအတိအမှတ်ပြုစေဖို့အခုလိုဒုတိယစနစ်အတစ်ကိုစမ်းသပ်တာလို့လည်းယူဆကြပါတယ်။မြောက်ကိုရီးယားသတင်းဌာန KCN ကဒုံးပျံစနစ်အသည့်စမ်းသပ်မှုအကြောင်းအခုလိုကြေညာခဲ့ပါတယ
်။중요한은최고용도자진중운동측에서세명대국용조직
이퇴사해리아동가필요나이네베링댓동녀스니စမ်းသပ်ပြုလုပ်တာကိုခေါင်းဆောင်ကြီး KM ကကြီးကြပ်ကုခဲ့ခဲ့တယ်လို့ပြောသလိုစစ်သွေးစာနေတဲ့တောင်ကိုရီးယားနိုင်ငံဟာလက်နက်တွေဝယ်ယူနေတာနဲ့ပူတွက်စီရေးလေ့ကျင့်တာတွေလုပ်နေတာတွေကိုရပ်ဆိုင်ဖို့အတွက်အခုလိုစမ်းသပ်တာလို့လည်းပြောပါရယ်စမ်းသပ်မှုအသေးစိတ်ကိုမကြေညာပဲတချို့မှတ်တမ်းတပ်ပုံတွေကတော့မှုံဝါးဝါးတာဖြစ်နေပါရယ်တောင်ကိုရီးယားနိုင်ငံဘက်ကတော့မြောက်ကိုရီးယားဟာအပြည့်ကီလိုမီတာ30အထိရောက်ပြီးကီလိုမီတာ250ကျော်အထိရောက်ရှိခဲ့တဲ့တာတိုပစ်ပဲတင်းဒုံးကျင်တစ်စင်းပြစ်လွတ်ခဲ့တယ်လို့ပြောလို့မြောက်ကိုရီးယားရဲ့ကြေညာချက်နဲ့ကွဲပြားနေပါရယ်အမေရိကန်ရာရှိတယောက်ကလည်းတောင်ကိုရီးယားရဲ့ပြောကြားချက်ကိုသဘောတူညီပြီးအခုစမ်းသပ်မှုမှာရုရှားလို့အစ္စကန္ဒာဒုံးကျည်ကိုမောမှန်ထားတဲ့တာတိုပစ် KB 23အမျိုးအစားဒုံးကျည်ပါဝင်ပွဲရှိတယ်လို့လည်းဆိုပါတယ်။အမေရိကန်ပြည်ထောင်စုအမျိုးသားလူ့ကြုံရေးကောင်စီအကြံပေးအရရှိဂျွန်ဘောလ်တန်ကတော့ဒီလိုစမ်းသပ်ခဲ့လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်ဟာသူပေးထားတဲ့ကတိကိုချိုးဖောက်တာမဟုတ်ဘူးလို့လည်းပြောပါတယ
်။ Now the firing of these missiles don't violate thepledge that Kim Jong Un made to the president about
ဒီစမ်းသပ်ပြည်လို့မှုဟာတိုက်ချင်းပြည်ဒုံးကျည်စမ်းသပ်မှုမလုပ်ပါဘူးဆိုပြီး Kim Jong Un ကတမန်တော်နဲ့ထွန့်ကိုပေးထားတဲ့ကတိကိုဖောက်ဖျက်ရမရောက်ပါဘူးဒါပေမဲ့တကယ်တန်ရေးတမန်ရေးဘရော့အလုဆဖြစ်မလဲဆိုတာရယ်လုပ်ငန်းအဆင့်အစည်းအဝေးတွေဘရော့ဆမလဲဆိုတာရယ်ကိုမေးဖို့တော့လိုပါလိမ့်
တိုက်ချင်းပြည်ဒုံးကျည်စမ်းသပ်ပြည်လို့တာနဲ့ယူကရိန်းလက်နက်စမ်းသပ်တာကိုတစ်ဖက်သက်ရပ်ဆိုင်ထားမယ်လို့မြောက်ကိုရီးယားကောင်ဆောင် Kim က2018ခုနှစ်တုန်းကကြေညာထားခဲ့တာပါတောင်ကိုရီးယားတို့အမေရိကန်ရဲ့စီးရဲလေ့ကျင့်မှုတွေလုပ်ရင်တော့တိုက်ချင်းပစ်ဒုံးကျည်နဲ့ယူကရိန်းစမ်းသပ်မှုတွေပြန်လည်စတင်ရလိမ့်မယ်လို့မြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကပြီးခဲ့တဲ့လကတော့ထိတ်ချောက်ထားခဲ့ပါတယ်။50ချိန်ကျော်အာဆီယံနိုင်ငံရဲ့ဝန်ကြီးများအစည်းအဝေးကိုတက်ရောက်ဖို့ထိုင်းနိုင်ငံဘန်ကောက်မြို့ကိုရောက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကတော့စမ်းသပ်မှုတွေရှိနေပေမဲ့ဆွေးနွေးပွဲတွေပြန်စားဖို့ကိုသာတောင်းဆိုခဲ့ပါတယ်။ဒါပေမဲ့အော်ဂလတီယန်နီကပြုလုပ်ခဲ့တဲ့မြောက်ကိုရီးယားဆိုင်ရာလူ့ကြိုရေးကောင်စီအစည်းအဝေးအပြီးမှာတော့လူ့ကြိုရေးကောင်စီကဒုံးကျည်စမ်းသပ်မှုကိုပြစ်တင်ရှုတ်ချကြောင်းကြေညာခဲ့ပါတယ်
။ So we're concerned by the launches of ballistic missiles by North Korea in the past few days. We reiterate our condemnation of such launches which are violations of UN Security Council
ကျမတို့အနေနဲ့မြောက်ကိုရီးယားရဲ့ပဲထင်းဒုံးကျည်စမ်းသပ်မှုအတွက်စိုးရိမ်မကင်ဖြစ်နေပါတယ်။လူ့ကြိုရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်တဲ့ဒီစမ်းသပ်မှုကိုပြစ်တင်ရှုံးချကြောင်းလည်းထပ်မံပြောကြားလိုပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার ကင်းစင်ရေးအပြည့်အစုံဆောင်ရွက်ရမှာခိုင်မာတဲ့လှုပ်ဆောင်ချက်တွေလို့ဖို့ကင်ဂျုံအန်းနဲ့တမနဒေါ်နယ်ထရန့်တို့ဂျွန်လာရုံးကသဘောတူညီထားတဲ့အတိုင်းအမေရိကန်ပြည်ထောင်စုနဲ့အနှစ်သာရရှိတဲ့ဆေးဆက်ဆွေးနွေးပွဲတွေပြန်ဆဖို့ကျမတို့တိုက်တွန်းပါတယ်။
ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်ဗြိတိန်နိုင်ငံသားတာမတ်ကြီးကာရင်ပီယားစ်ပြောသွားတာပါ။မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုဟာကင်ဂျွန်ဦးပေးထားတဲ့ကတိကဝတ်ကိုမချိုးဖောက်ဘူးလို့မြို့သားလုံခြုံရေးအကြံပေးဂျွန်ဘိုဒန်ကပြောနေချိန်မှာကုလသမဂ္ဂလုံခြုံရေးကောင်စီကအခုလိုရှုတ်ချခဲ့တာပါ။တကယ်တော့ဒုံးကျည်ဒါမှမဟုတ်ဒုံးပျံစနစ်ဘယ်လိုနာမည်ပဲပေးပေးဒုံးပျံစနစ်တိတ်ကြီးမလာရင်တော့ပယ်ဒိန်းတက်ဒုံးကျည်နဲ့ကွာခြားမှုတိတ်မရှိလာကြအောင်အမေရိကန်သိပ္ပံပညာရှင်များအဖွဲ့ Federation of American Scientists ပုတေတီအန်ကစ်ပန်ဒါကပြောပါရယ်။ခေါ်ခြားချက်ကတော့စီးရီးယားဘလောက်ထိရောက်မလဲဆိုတာနဲ့ပကွဲယားဘလောက်တင်ဆောင်နိုင်တယ်ဆိုတာသာဖြစ်ကြောင်းအန်ကစ်ပန်ဒါကပြောကြောင်းပါခင်ဗျာ။